Welcome to the Voice of America in Burmese.
ကျေးဇူးအမင်္ဂလာပြပြနဲ့ပြည်စုံနေမနေ့ကင်းပြကြပါသည်ခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ19ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနူမီတာ30/40/48ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအူတို့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးကိုဖေဖော်ဝါရီလကုန်မှာပြုလုပ်မှာဖြစ်ပါတယ်။သမ္မတထရမ့်ကသူ့ကိုလွတ်တော်မှာလိန်လေထွက်ဆိုခိုင်းခဲ့တယ်လို့သမ္မတရဲ့ရှေ့နေဟောင်းကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေနေရပြန်ရေးလှုပ်ဆောင်မှုနှိမ့်ကွင်းနေတဲ့အပေါ်ဆက်ပြတ်မိကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မအီတန်စင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ Okay ပါခင်ဗျာ။မနေ့လုံးကတက်မတော်ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒီပြစ်ခတ်တိုက်ခိုက်ရေးနဲ့ငញ្ញိုင်းဆိုင်ရာထုတ်ပြန်ချက်တွေကိုလိုက်နာဖို့အတွက်လက်နက်ကင်တပ်ဖွဲ့တွေကိုတက်မတော်ကပြည်ပေးလိုက်သလိုတခါရေခိုင် AA အဖွဲ့နဲ့ဖြစ်နေတဲ့စစ်ပွဲမှာဒေါန်ဆန်းစုကြည်ကိုစစ်တပ်ကနေပြီးတော့ဒီအပြစ်တင်မှုတွေပိုရလောက်အောင်လုပ်နေတယ်လို့ AA ဘက်ကဝေဖန်လိုက်တဲ့သတင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အာဆီယံနဲ့ရိုဟင်ဂျာအရေးဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့လည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရအောင်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မအီတန်စင်တို့ပြောပြပေးပါအောင်ဗျာ
။ဓမ္မတမတော်အနေနဲ့အခုလိုမျိုးပြောနေတဲ့ဥစ္စာတွေကငင်းငယ်ငင်းငယ်လုပ်ငန်းရှင်တွေကအနောက်အချက်ပြေးနေတာဗျာ။ဒေါ်ဆန်းစစ်တော်ကငင်းငယ်ငင်းငယ်လုပ်ငန်းရှင်တွေကအကောင့်ကိုပို့လို့မရအောင်ရှင်းမတိုးနိုင်အောင်ဒီလိုအနောက်အချက်ပြေးနေတယ်လို့ကျွန်တော်အဲ့လို
သတင်းတွေပြီးမှတင်ဆက်မဲ့အဲ့ဒီသတင်းပေးပို့ချက်မှာနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဤတန့်စင်တို့ပြောပြပြအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုန်တို့နှစ်ဦးရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုလာမယ့်ဖေဖော်ဝါရီလကုန်မှာပြုလုပ်မယ်လို့သမ္မတအင်ဂျီရောကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပါတယ်။ထိပ်သီးဆွေးနွေးပွဲနေရာကိုတော့နောက်ပိုင်းမှာအသိပေးသွားမယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ဆုံးသက်ရေးအတွက်ရည်ရွယ်ပြုလုပ်တဲ့ဆွေးနွေးပွဲလို့အင်ဂျီရောကအမည်ပေးထားတဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုတော့မြောက်ကိုရီးယားရဲ့ထိပ်တန်းနျူကလ িয়ার ဆိုင်ရာအထူးတန်တမာကင်မြုံချိုးနဲ့သမ္မတထရမ့်တို့အင်ဂျီရောမှာတွေ့ဆုံပြီးကြေညာလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ထောင်လိုင်းရေးအကြီးအကဲဟောင်းလည်းဖြစ်သလိုခေါင်းဆောင်ကင်ဂျုံအုရဲ့ညာလက်ယုံလို့လည်းတင်စားခေါ်ဆိုခြင်းခံရတဲ့အထူးတန်တမာနဲ့သမ္မတထရမ့်တို့ရဲ့တွေ့ဆုံမှုဟာမိနစ်90လောက်ကြာလိုက်တယ်လို့ဆိုပါတယ်။သမ္မတထရမ့်အစိုးရအနေနဲ့မြောက်ကိုရီးယားအရေးမှာတိုးတက်မှုတွေရှိလာအောင်ဆက်လက်လှုပ်ဆောင်နေကြောင်းတွေ့ဆုံမှုပြီးမှအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကသတင်းတောက်တွေကိုပြောပါတယ်။တောက်ချန်နေအစောပိုင်းတုန်းကတော့မြောက်ကိုရီးယားကိုယ်စားလှယ်ကင်မြုံချိုးဟာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုနဲ့ဝါရှင်တန် DC ကဟိုတယ်တစ်ခုမှာတွေ့ဆုံခဲ့ပါတယ်
။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီအရက်သုံးလေရင်နဲ့အာဖဂန်နစ္စတန်နိုင်ငံကိုသွားမယ့်ခီးစဉ်ကိုတောက်ချန်နေမှာပယ်ဖျက်လိုက်ပါတယ်။သမ္မတထရမ့်ကအရေးကြီးတဲ့ခီးစဉ်တွေအကြောင်းဖွင့်ချလိုက်တဲ့အတွက်လုံခြုံရေးအန္တရာယ်ကြီးကြီးမားမားတိုးလာတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကစစ်ဆေးပြီးမှတော့ဒီခီးစဉ်ကိုဖျက်လိုက်ရတာပါ။အရက်သုံးလေရင်နဲ့ခီးသွားမဲ့စီစဉ်ကိုလည်းထရမ့်အစိုးရကပေါက်ကြားစေခဲ့တဲ့အကြောင်းပလိုစီရုံးပြောခဲ့ရတာကကြီးညာချက်မှာဖော်ပြထားပါတယ်။မိခင်သမိုင်းမှာအကြာဆုံးအစိုးရလုပ်ငန်းတွေရဲဆိုင်ထားရတဲ့အပေါ်မှာနိုင်ငံရေးစစ်ထိုးရတဲ့တစ်ချိန်တည်းမှာပဲပလိုစီနဲ့ဒီမိုကရက်လွှတ်တော်အမတ်တွေဘရပ်ဆဲကနေတိုးမဟာမိတ်တွေနဲ့အာဖဂန်ကမိခင်တပ်သားတွေနဲ့တွေ့ဆုံဖို့တောက်ချာနေမှာသွားဖို့ပြင်ဆင်ထားတဲ့ခီးစဉ်အတွက်စစ်တပ်သုံးလေရင်သုံးဆွဲခွင့်ကိုထရမ့်ကရုပ်သိမ်းလိုက်တာပါ။အမေရိကန်လုံသားကောင်း8သိန်းကျော်လစာတောင်မရတဲ့အချိန်မှာခင်ဗျားတို့အနေနဲ့ဒီလိုလူဆက်သွယ်ရေးလုပ်ငန်းတွေကိုရွှေ့ဆိုင်းလိုက်ရတာအင်မတန်တင့်တော်ရဲ့လုပ်ရည်ဖြစ်တဲ့ဆိုတော့ခင်ဗျားတို့လက်ခံလိုက်မယ်လို့ထင်ပါတယ်ဆိုပြီးတော့သမ္မတထရမ့်ကအောက်လွှတ်တော်ဥက္ကဋ္ဌပလိုစီထံဘေးစာထဲမှာဖော်ပြထားပါတယ်သမ္မတရဲ့လုပ်ရည်ကြောင့်လုံခြုံရေးဆိုင်ရာအနေနဲ့အများစွာတိုးလာတဲ့အချိန်မှာမိခင်တပ်သားတွေနဲ့လုံခြုံရေးဝန်ထမ်းတွေအနေနဲ့ရောက်မဲ့အရေးကိုရှောင်ရှားတဲ့အနေနဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ရတဲ့အကြောင်းပလိုစီရုံးပြောဝရကထုတ်ပြန်လိုက်ပါတယ
်သမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်တာဝါတည်ဆောက်မဲ့ကိစ္စအတွေ့အောက်လွှတ်တော်ကိုလိန်လည်ပြောဆိုဖို့သူရဲ့ရှင်းနေကိုညွှန်ကြားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့ဒီမိုကရက်လွတ်တော်အမတ်တွေကပြောကြားလိုက်ပါတယ်။အခုထွက်လာတဲ့ဆွဆွဲပြောဆိုမှုဟာအပြင်းထန်ဆုံးဆွဆွဲမှုဖြစ်ကြောင်းအောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အဒမ်ရှစ်ပ်စ်ကပြောပါတယ်။ထွက်ပေါ်လာတဲ့သတင်းတွေမှန်မှန်မှန်ဆိုတာသိရှိနိုင်ဖို့လိုအပ်တာတွေအားလုံးကိုလှုံ့ဆော်သွားမယ်လို့လည်းလွတ်တော်အမတ်အဒမ်ရှစ်ပ်စ်ကပြောပါတယ်။သမရကသူ့ရဲ့ကိုပိုင်ရှင်နေမိုက်ကယ်ကိုဟန်းကိုအဲ့ဒီလိုညွှန်ကြားခဲ့တယ်ဆိုတဲ့အကြောင်းအမည်မဖော်လို့သူရဲ့အရာရှင်တို့ရဲ့ပြောကြားချက်ကိုကိုကပြီး first feed သတင်းမှာကြာတာပရင်းနေနောက်မင်းကဖော်ပြခဲ့တာပါသမရအနေနဲ့သူ့ရဲ့ရှင်နေကိုလိန်လဲထွက်ဆိုဖို့ညွှန်ကြားခဲ့တယ်ဆိုတဲ့ပြောဆိုမှုတွေဟာ လုံးဝမကန်ခြင်းမရှိကြောင်းတမရရဲ့ရှင်းနေရူဒီဂျူလီယာနီကတောက်ကြနေမှာကြီးညာချက်ထုတ်ပြန်ပြောကြပါတယ်အလားတူပဲအင်ဗျူတော်ပြောခွင့်ရဆာရာဆန်ဒါစ်ကလည်းအခုလိုဆွဆွဲပြောဆိုတဲ့သတင်းဟာအတိအပယ်မရှိကြောင်းပြောပါတယ်အောက်လွှတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂျေရော့လ်နော့ဒလာကလည်းကိုထာမှာအလုပ်လုပ်နေသူတူအူးကိုလွတ်တော်မှာလိန်လဲထွက်ဆိုဖို့ညွှန်ကြားခြင်းဟာဥပဒေချိုးဖောက်တဲ့ကိစ္စဖြစ်ပြီးဒီကိစ္စအဖြေထွက်လာအောင်သူ့ကော်မတီကစုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ်
။အမေရိကန်နိုင်ငံမှာမွေးဖွားသူအီရန်အစိုးရ TV သတင်းထတာမှာအလုပ်လုပ်နေတဲ့ထင်ရှားတဲ့သတင်းတင်ဆက်သူကိုအရေးကြီးထင်ရှားတဲ့သက်တွေဖြစ်နေရာကြောင်းအမေရိကန်ပြည်သူတွေမှာဖမ်းဆီးလိုက်ပြီးမယ်။ဘာရဆွဲမှုနဲ့မှဆွဲချက်မတရားသေးတဲ့အကြောင်းတရားရုံးစာရဲစာရဲတွေအရသိရတဲ့အကြောင်းဖက်ဒရယ်တာဝန်ရှိသူတွေကတောက်ချနေမှာတည်ပြလိုက်ပါတယ်။မာဇီယာဟာရှိမီဆိုသူဟာဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့အမေရိကန်ခရိုင်တရားသူကြီးရှေ့မောင်မှာနှစ်ခါထွက်ခဲ့ပြီးတော့သူ့အတွက်ရှိနေတဲ့အရောက်လဲချထားပေးပါတယ်။ဂျူရီအဖွဲ့ရှေ့မောင်မှာထွက်ဆိုပြီးရင်တော့သူ့ကိုချစ်ချစ်လှုပ်ပေးဖို့အမေရိကန်ဆိုရတာဝန်ရှိသူတွေကမျှော်လင့်နေကြတာပါ။ရာဇဝတ်မှုအတွက်အင်မတန်အရေးကြီးတဲ့ထွက်ဆိုမှုပေးနိုင်တဲ့အကြောင်းအစိုးရကအတည်ပြုနိုင်တဲ့ဆိုရင်တော့တရားသူကြီးတွေအနေနဲ့သက်တည်တွေကိုဖမ်းဆီးထားခွင့်ဖက်ဒရယ်ဥပဒေကခွင့်ပြုထားတာပါ။သက်တည်တွေကိုစင့်ခေါ်လို့မရတာအရေးကြီးသက်တည်တွေထွက်ပြေးမှာကိုစိုးရိမ်တဲ့အတွက်ဒီလိုဥပဒေကခွင့်ပြုထားရလဲဖြစ်ပါတယ်။သက်တည်တွေအနေနဲ့ထွက်ဆိုပြီးသွားရင်တော့ချက်ချင်းလှုပ်ပေးဖို့ဥပဒေကဖော်ပြထားတာပါ။မာဇီယာဟာရှီမီက Press TV Network ရဲ့အင်္ဂလိပ်ဘာသာပိုင်းမှာအလုပ်လုပ်နေသူဖြစ်ပြီးတော့ New Orleans ပြည်နယ် St. Louis မြို့မှာဗဟိုထောက်လိုင်းရာရှိတွေရဲ့ဖမ်းဆီးရကိုတင်းနေနေတော့ကခံခဲ့ရတာဖြစ်ပါတယ်။အင်တာသူ့ကို Washington DC ကိုပို့ဆောင်ပြီးတော့ဖမ်းဆီးထားရလည်းဖြစ်ပါတယ်။ဟာရှီမီဟာအမေရိကန်နိုင်ငံသားဖြစ်ပါတယ်။သူဟာ Iran နိုင်ငံ Tehran မြို့မှာနေထိုင်ပြီးတော့အမေရိကန်ပြည်အောင်စုကိုမှတ်တမ်းရုပ်ရှင်ရိုက်ဖို့နဲ့မိသားစုကိုတွေ့ဖို့တစ်နှစ်တစ်ခါလောက်ပြန်လာတတ်တဲ့အကြောင်းသူသားဖြစ်သူကပြောဆိုထားပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တာကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပြန်ရေးမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေနှိမ့်ကွင်းနေတဲ့အပေါ်တောက်ကြန်ကြီးကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဝေဖန်လိုက်ပြီးအဲ့ဒီလိုဖြစ်နေတာဟာအင်မတန်စိတ်ပျက်စရာကိစ္စရဖြစ်ကြောင်းပြောကြားလိုက်ပါတယ
် The truth is that the situation on the ground has not been conducive to it. Things have been too slow.And
မြေပြင်ခြေနေတွေဟာဒုက္ခတွေပြန်လာဖို့အတွက်တကယ်မဖြစ်နိုင်သေးပါဘူးပြဿနာရဲ့ဈေးမြစ်ကမဖြစ်ရှိနိုင်ခြင်းရဲ့နောက်ဆက်တွဲရလကတော့အကြမ်းဖက်မှုတွေထပ်မံဖြစ်ပေါ်လေ့ရှိတတ်တာပါပဲမြန်မာနိုင်ငံမှာအဲ့လိုဖြစ်နေတာကိုကျွန်တော်တို့မကြသေးခင်ကတွေ့ခဲ့ရပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေအပေါ်ကျွန်တော်အတော်လေးစိတ်ပျက်မိပါတယ်မြန်မာနိုင်ငံတွင်းမှာပြည်သူတွေဆင်းရဲဒုက္ခဖြစ်နေရပြီးအထူးသဖြင့်ကတော့ဘင်္ဂလားဒေ့ရှ်ကဒုက္ခတွေစခန်းတွေမှာရှိနေရတဲ့သူတွေဟာအင်မတန်ကိုခက်ခဲတဲ့အခြေအနေတွေအောက်မှာနေထိုင်ကြရတာပါ။ဒါကြောင့်ဒုက္ခတွေသူတို့ဆန္ဒလျောက်ပြန်လာလူစိတ်ရှိမဲ့အခြေအနေဖန်တီးပေးဖို့လိုပါတယ်
။တစ်ဖက်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခတွေပြန်လာရေးအတွက်မလုပ်ဆောင်ခင်ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေရဲ့ပြဿနာကိုအရင်ဖြေရှင်းပေးတာဟာပထမဦးစားပေးလုပ်ဆောင်တဲ့အချက်ဖြစ်ကြောင်းလဲအတွင်းရေးမှူးချုပ်ဂူတရက်စ်ကပြောပါတယ်။2019ခုနှစ်အတွက်သူလုပ်ဆောင်မဲ့ဦးစားပေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာဇန်နဝါရီလ18ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေနက်တောက်တူရဲ့အမေကိုအတွင်းရေးမှူးချုပ်ဂူတရက်စ်ကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာဟာအခုလနောက်ပိုင်းမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပြီးဒုက္ခသည်တွေအရင်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေကိုလုံခြုံရေးကောင်စီမှတင်ပြဖို့ရှိတယ်လို့ကုလသမဂ္ဂမှရှိတဲ့တန်တမာအတန်းဝိုင်းကပြောတာကိုကိုကပီ AFP သတင်းမှာဖော်ပြထားပါတယ်။ဇန်နဝါရီလ4ရက်နေ့က AA ရခိုင်တပ်မတော်ကနေဆက်လုံခြုံရေးရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေနဲ့ AA အကြားတိုက်ပွဲတွေဖြစ်နေတာကြောင့်ယူအန်အစီအရကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ကိုလည်းရက်ရှိဆန်းလဲရပါတယ်
။ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်တို့မှာတချိန်ထိုးဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွက်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ကစိုးရိမ်နေတဲ့အကြောင်းပြောဆိုထားပါတယ်။2018ခုနှစ်နိုဝင်ဘာလကလေးကစပြီးတော့ AA ရခိုင်မျိုးသားတပ်နဲ့မြမတပ်မတော်တို့ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့အရဲသားတွေတိုက်ဆုံတရားရမှုတွေလည်းရှိခဲ့ပါတယ်။ဒေသခံ9000ထက်မနည်းလဲဥယျာဉ်ဆုံးကထွက်ပြေးကြရပါတယ်။ အရက်သားတွေလုံခြုံရေးကိုကာကွယ်ဖို့နဲ့အင်အားသုံးတိုက်ခိုက်မှုတွေဘက်အားလုံးကနေပြီးတော့ရဲတန်ကြဖို့ကိုလည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဟင်းလီကတောင်းဆိုလိုက်တာပါ။ဇန်နဝါရီလ4ရက်နေ့တုန်းကလုံခြုံရေးကင်းစခန်း၄ခုကို AA ကတိုက်ခိုက်ခဲ့မှုနဲ့ဒီတိုက်ခိုက်မှုကိုတံပြန်နဲ့တက်မတော်ရဲ့တိုက်ခိုက်မှုတွေအပေါ်မှာရဟင်းလီကရှုံချလိုက်ပါတယ်။အရက်သားတွေကိုထိခိုက်စေတဲ့တိုက်ပွဲမျိုးကို AA နဲ့တက်မတော်တို့ဆောင်ရွက်တာလက်ခံနိုင်စရာမရှိဘူးလို့လည်းသူကပြောပါတယ်။ဇန်နဝါရီလ4ရက်နေ့တိုက်ခိုက်မှုနောက်ပိုင်းဒီဒေသကိုတက်မတော်ကတပ်သားအများပြားစစ်လုပ်ခဲ့ပါတယ်။ဒေသခံတွေနေထိုင်ရာနေရာတွေမှာလက်နက်ကြီးလက်နက်ငယ်ရဟတ်ရင်တွေတုံးပြီးတော့တိုက်ခိုက်ခဲ့တာကြောင့်ပြည်သူတွေတေဆုံးဒဏ်ရာရခဲ့တဲ့အကြောင်းစီးကံစာမှာဖော်ပြထားပါတယ်။ရခိုင်ဒေသတွေမှာဖြစ်ပျက်နေရာတွေကိုကြည့်ခြင်းဖြင့်တိုင်းရင်းသားဒေသတွေမှာနှစ်ပေါင်းများစွာတက်မတော်ကျင့်သုံးလာတဲ့နည်းပြဟာတွေကိုသိနိုင်တဲ့အကြောင်းကိုလည်းရဟီလီကပြောဆိုထားပါတယ်။ရခိုင်မျိုးဒိုင်းနဲ့ဟိန္ဒူနဲ့ရိုဟင်ဂျာအပါအဝင်ရခိုင်ပြည်နယ်ထဲမှာနေထိုင်သူအားလုံးဒုက္ခခံရတာတွေများနေပြီဖြစ်လို့ရတန်းကရကြမှုကိုလည်းရဟီလီကပြောဆိုထားပါတယ်။ရဟီလီဟာဇန်နဝါရီလ19ရက်နေ့ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်
။အစ္စရေးနိုင်ငံဟာအီရန်နဲ့ပတ်သက်တဲ့စစ်ဆင်ရေးတွေစီးရီးယားနိုင်ငံပိုင်းနဲ့အတွင်းမှာနှစ်နှစ်ကြာကြာပြုလုပ်နေခဲ့တယ်လို့ဆိုပါတယ်။သူတို့ရဲ့စစ်ဆင်ရေးတွေနဲ့ပတ်သက်လို့အစ္စရေးကလျှို့ဝှက်ထားလို့ရှိပေမဲ့စီးရီးယားနိုင်ငံမြို့တော်ဒမတ်စကအနီးမှာရှိတဲ့အီရန်ရဲ့စစ်လက်နက်တွေကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းအခုသတင်းပတ်အတွင်းမှာရှာရှာပါပါဝန်ခံပြောကြားလိုက်ပါတယ်။ယာရုကအနားယူရောမဲ့အစ္စရေးစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဂါဒီအိုက်ဆန်ကော့ကသူ့နေရာမှာတာဝန်ထမ်းဆောင်မဲ့ဗိုလ်ချုပ်ကြီးအာဗစ်ကိုချဗီကိုတာဝန်လွှဲပြမပေးခင်အဲ့ဒီလိုလူသိရှင်ကြားပြောကြားခဲ့တာဖြစ်ပါတယ်။
ကိုဝင်ပြချမှုကိုဆန့်ကျင်တဲ့တက်ကြွလှရှာသူတွေရဲ့နှစ်စဉ်ချီတက်ပွဲအတွက်ဝါရှင်တန်ဒီစီမြို့တော်မှာတောက်ကြနေကစူဝေးကြပြီးတော့အသက်ရှင်တန်ရက်တည်မှုအပေါ်မှာအမြဲတမ်းအကာအကွယ်ပေးသွားမယ်အကြောင်းတမတ်ထွန်ကသူကြိုပြီးရိုက်ထားတဲ့ဗီဒီယိုကနေတဆင့်လူတို့ကိုပြောဆိုသွားပါတယ်။ကိုဝင်ပြချမှုကိုဆန့်ကျင်ရေး46ကြိမ်မြောက်ချီတက်ပွဲအတွက်ထောင်ထဲချီတဲ့တက်ကြွလှရှာသူတွေစူဝေးခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်40ကျော်ကအမေရိကန်တဝန်ကိုဝင်ပြချမှုကိုခွင့်ပြုလိုက်တဲ့ဥပဒေတရားဝင်ဖြစ်စေခဲ့တဲ့ Roe နဲ့ Wade ရဲ့စီရင်တုံးကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်ဗဟိုတရားရုံးရှိမှာဆန္ဒပြခဲ့ကြရလဲဖြစ်ပါတယ်ရှင
်စနေနေ့မနေ့ကင်းထိတ်တန်ရောက်မြန်မာနိုင်ငံကသတင်းတွေကိုကုဇော်ဝင်းနိုင်နဲ့မရိတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တပ်မတော်ကထုတ်ပြန်ခဲ့တဲ့ပြစ်ကတ်တိုက်ခိုက်မှုရစဲရေးနဲ့သာဝရငင်းငင်းရေးဆိုင်ရာထုတ်ပြန်ချက်တွေကိုလိုက်နာဖို့ဒီကနေ့မနေ့တုန်းကကျင်းပတဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌကထပ်မံသတိပေးလိုက်ပါတယ်။တဆက်တည်းမှာပဲမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ငင်းငင်းရေးအတွက် NCA လမ်းကြောင်းအတိုင်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ။
ဟုတ်ကဲ့တောက်ကြနေနေခင်းပိုင်းမှာတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီကရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်မတော်ရဲ့ရည်တည်ချက်သဘောထားတွေကိုသတင်းမီဒီယာတွေကိုရှင်းလင်းခဲ့ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကရှင်းလင်းရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တက်မတော်ကဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာကြဖို့အခုလိုသတိပေးပြောကြားခဲ့ပါတယ်
။ကျွန်တော်တို့အပြစ်ခတ်ရစဲရေးညချက်ရအဓိကရည်ရွယ်ချက်ကတော့ဒီ EU တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငင်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့လွတ်လွတ်လပ်လပ်အေးအေးဆေးဆေးငင်းငင်းချမ်းချမ်းနဲ့ဆွေးနွေးနိုင်မှုတွေလမ်းမှပေးထားခြင်းဖြစ်ပါတယ်။ကျွန်တော်တက်မတော်အနေနဲ့တော့2020ပြည့်နှစ်မှာငင်းချမ်းရေးလုပ်ငန်းစဉ်ကြီးပြီးမြောက်စေရွတ်တန်နေတန်ချတာဖြစ်ပါတယ်။ထပ်ပြီးတော့သတိပေးကြောကြားလိုတာကတော့ကျွန်တော်အပိုက်9အပိုက်6အပိုက်9ပါဒီချက်တွေကိုတန်တန်နဲ့ကဖွဲ့စည်းနေတဲ့လေးစားလိုက်နာဖို့အတွက်သတိပေးကြောကြားလိုပါတယ်။
တက်မတော်ကထုတ်ပြန်တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငင်းချမ်းရေးဆိုင်ရာထုတ်ပြန်ချက်အပိုင်9မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ငင်းချမ်းရေးမှုတွေဖြစ်တဲ့စာချုပ်အတိုင်းဂရုတည်ဖို့ငင်းချမ်းရေးသဘောတူညီချက်တွေကိုအမျက်မထုတ်ဖို့ပြည်သူတွေကိုဝင်တော့ဝင်ဖို့မဖြစ်စေဖို့နဲ့တည်ဆဲဥပဒေကိုလိုက်နာဖို့ဆိုတာတွေပါဝင်ပြီးအပိုက်6နဲ့အပိုက်9မှာတော့တိုင်းသားလက်နက်ကိုင်အချင်းချင်းမတိုက်ခိုက်ရေးပြည်သူအပေါ်အနိုင်ကျင့်ရေးနဲ့အုတ်ချိုရေးချမ်းတွေကလမ်းပန်းဆက်သွယ်ရေးနဲ့ပြည်သူတွေကိုမထိခိုက်စေရေးဆိုတာတွေပါဝင်တာဖြစ်ပါတယ်။တမတော်ရဲ့ညီငယ်ရေးဆိုင်ရာကြေညာချက်ထုတ်ပြန်ပြီးနောက်မှာစစ်တိုင်းဒေသကြီး၅တိုင်းနယ်မြေအတွင်းမှာတမတော်နဲ့တိုက်ပွဲတစ်ကြိမ်သာဖြစ်ခဲ့ကြောင်းတိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ခိုက်တာတွေရှိသလိုလူသစ်စုဆောင်တာအရက်သားတွေကိုဖမ်းဆီးတာစစ်ကြီးကောက်တာတွေရှိခဲ့ကြောင်းနဲ့ဘဲဖွဲ့စည်းတွေကဆောင်ရွက်ခဲ့ကြောင်းကိုစည်ရင်းနဲ့တကွထောက်ပြပြောဆိုထားပါတယ်။လက်ရှိမြန်မာနိုင်ငံတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဆောင်ရွက်ရမယ့်နည်းလမ်းတွေနဲ့ပတ်သက်လို့လေဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောဆိုထားပါတယ်
။ကျွန်တော်နိုင်ငံရဲ့လက်ရှိအခြေအနေကိုကြည့်လို့ရှိရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်က ကျွန်တော်ပြည်တွင်းငြိမ်းချမ်းမှုရရှိရာအရေးကြီးဆုံးအချက်ဖြစ်ပါတယ်။ဒီဖြစ်ပေါ်နေတဲ့ကတ္တနာတွေကအယူဝါဒရေးရာကွဲပြားမှုနဲ့လူမျိုးစွဲရာဖြစ်ပေါ်လာတဲ့တန်တရားဖြစ်မှုတွေကိုဖောက်ဖျက်ရန်အတွက်ကျွန်တော်တို့တရားဥပဒေပေါင်းတွန်းကဆောင်ရွက်ရမှာဖြစ်ပါတယ်။လက်နက်ကင်လမ်းစဉ်နဲ့ဆောင်ရွက်လို့မရပါဘူး။ဒီလိုဆောင်ရွက်ဖို့အတွက်ဖြစ်တော်ဆင့်ကျင်မှာဆွေးနွေးပွားလို့ရပါတယ်။ဒီလိုဆွေးနွေးနိုင်မှုအတွက်လည်းကျွန်တော်တို့ဒီတိုင်းသားလက်နက်ကင်ဖွဲ့စည်းတွေအတွက် NCA ကျွန်တော်ဒီဆွေးထားဖြစ်ပါလေ DNC လမ်းကြောင်းအတိုင်းကျွန်တော်တို့ဆွေးနွေးပြီးကမှာပြည်တော်စုသဘောတူစာချုပ်ထုတ်ဆိုနိုင်ရည်တည်အောင်ဆောင်ရွက်သွားမှာဖြစ်ပါလေ
တမရဘက်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တာမကလက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းထုတ်ပြန်ကြမှာဖော်ပြထားတာဖြစ်ပါတယ်လောလောဆယ်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တရားဝင်ဆွေးနွေးတာတွေရပ်ဆိုင်းနေပြီးဒီလတွေအတွင်းမှာပြည်တော်စုငြိမ်းချမ်းရေးညီလာခံပြန်လည်စတင်နိုင်ဖို့အတွက်အစိုးရဘက်ကပြင်ဆင်ဆောင်ရွက်တာတွေရှိနေသလိုငြိမ်းချမ်းရေးကော်မရှင်အနေနဲ့လည်း NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးနိုင်ဖို့ပြင်ဆင်တာတွေရှိနေပါတယ်
VOA သတင်းနောက်ကမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဒါနဲ့တစ်ဆက်တည်းတင်ပြချင်တာကစီရေးပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းမှာတမရော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားအခုနှစ်ရက်အတွင်းမှာတိုက်ပွဲတွေငြိမ်သက်နေတယ်လို့ AA ဘက်ကပြောပါတယ်။တောက်ကြမနေ့တုန်းကနေပြည်တော်စစ်သမိုင်းပြတိုက်မှာကျင်းပတဲ့တမရော်သတင်းစာရှင်းလင်းပွဲမှာတော့ AA တပ်ဖွဲ့တီနေရနဲ့ပေါ်ပေါက်လာမှုနဲ့ပတ်သက်ပြီးတမရော်ရဲ့ရှင်းလင်းချက်နဲ့ပတ်သက်လို့ AA ဘက်ကလက်မခံဘဲတုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွင်းအင်ကတင်ပြမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသအတွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲငြိမ်သက်နေတာနှစ်ရက်ရှိပြီလို့ AA ပြန်ကြားရေးရာရှိခိုင်တုခကပြောပါတယ်
။စစ်ကြောင်းရင်းနှီးမှာလည်းကျွန်တော်တို့ကဒီဖြည့်ဖြည့်တိုက်ရိုက်ဖြစ်တာမရှိဘူးပါနော်။မနေ့က18ရက်နေ့မှာလည်းအဲ့ဒီဖြည့်ဖြည့်တိုက်ရိုက်ဖြစ်တာမရှိဘူး။အခုမြမတပ်မတော်ဖက်ကနေဒီလိုနော်အတော်နည်းနည်းစစ်ပန်းလာလို့ဖြစ်နေတာပေါ့
။2018နိုဝင်ဘာလကုန်ပိုင်းကနေ2019ဇန်နဝါရီလ15ရက်နေ့ထိတိုက်ပွဲဖြစ်စဉ်တွေဇာတ်သားရှိလာရာကနေဇန်နဝါရီလ16ရက်18ရက်နေ့နဲ့ဒီကနေ့မှာနှစ်ဖက်တိုက်ပွဲတွေငြိမ်သက်နေတယ်လို့သူကဆိုပါတယ်။ဒီကနေ့တောက်ကြံနေ့နေပြည်တော်စစ်သမိုင်းပြတိုက်မှာကျင်းပပြုလုပ်ခဲ့တဲ့တပ်မတော်သတင်းစာရှင်းလင်းပွဲမှာရခိုင်တပ်မတော်အနေနဲ့ရခိုင်ခြေဆိုင်မဟုတ်ပဲကချင်ပြည်နယ်မှာခြေဆိုင်ကြကြောင်းဆွေးနွေးချင်းရင် KIA အောက်ကနေပဲသွားရမှာဖြစ်တယ်လို့ငင်းချာရေးစတင်ပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့တိုက်ပွဲတွေဖြစ်လာတော့မို့ EAOS နဲ့ဆွေးနွေးတဲ့ထဲမှာအကျုံးမဝင်ဘူးလို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့ဒုဥက္ကဋ္ဌဗိုလ်ချုပ်သွန်းသွန်းညီကနေပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်နဲ့ပတ်သက်လို့ AA ပြန်ကြားရေးရာရှိခိုင်တုခကခုလိုခြေပထားပါတယ
်။ဒီဟာမျိုးကတော့ကစင်ပြည်မှာခေးကြီးတဲ့ကစင်ပြည်မှာပဲဖြစ်နေတဲ့ဆိုတဲ့ဥစ္စာမျိုး။ဒါဆိုလို့ပြင်ဗမာတပ်မတော်ကိုနော်သူတို့ထိုင်ဝမ်မှာတောင်းပြီးတော့ခေးလို့ရှိရင်နော်ဗမာတပ်မတော်ကိုထိုင်ဝမ်ကိုပြန်ပို့လိုက်ရမလား။ကျွန်တော်တို့ AA ကိုခေးကြီးတဲ့ဥစ္စာကမြန်မာနိုင်ငံအတိုင်းဝိုင်းခေးမှာကျွန်တော်တို့ခေးကြည့်ရတာ။တိုင်းဝမ်ကညီနောင်တွေရဲ့မြေမျိုးကကျွန်တော်တို့ခေးကြည့်ရတာ။ဓမ္မတမတော်အနေနဲ့အခုလိုမျိုးပြောနေတဲ့ဥစ္စာတွေကတော့ငင်းငယ်လုပ်ငန်းရှင်ကိုတို့အနောက်အချက်ပေးနေတာကြာ။ကြော်ဆန်းဖြစ်သွားငင်းငယ်လုပ်ငန်းရှင်တွေကအကောင့်ဖြေပို့လို့မရအောင်ရှေ့မတိုးနိုင်အောင်တို့အနောက်အချက်ပေးနေတယ်လို့ကျွန်တော်အဲ့လိုမျိုးပြောနေတယ
်။နိုင်ငံတော်တိုင်းပြည်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကနေ AA ဟာအကြမ်းဖက်တောင်းကျမ်းသူဖွဲ့တာဖြစ်လို့ပြပြသားသားချိန်မုံရမှာကြားခဲ့တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့ကပြောကြားခဲ့တဲ့အပေါ်မှာခိုင်တုခကအခုလိုမြင်ပါတယ်
။ကြော်ဆန်းစုကြည်ရဲ့ဒီပုံရိပ်တွေနိုင်ငံတော်မှာကြားဆင်းဖို့တဲ့သူတို့နေပြီးတော့ပြောနေတာ။ဒါဖြစ်လို့ဒီဒီခိုင်ခင်းနေမှာတိုင်းနေတဲ့ဒီစစ်ပွဲတွေကဗမာစစ်တပ်ရဲ့စစ်ရသွားမှုချိုးဖောက်မှုတွေအားလုံးဟာတော့ဒေါ်အောင်ဆန်းစုကြည်ဦးတော်နဲ့မြေပြည်တော်အစိုးရမှာတာဝန်ရှိတယ်စစ်တပ်ကလည်းဒီလိုဒီစစ်ဝါကနေပြီးတော့အမိန့်ပေးတဲ့အတွက်ကြောင့်တော့ဒေါ်အောင်ဆန်းစုကြည်အမိန့်ပေးလို့တက်ရပါတယ်ဆိုပြီးတော့အဲ့လိုမျိုးဒီလိုနိုင်ငံတကာအမြင်မှာဖြစ်အောင်လည်းအဲ့လိုမျိုးလုပ်နေတာတစ်ဖက်မှာဒေါ်အောင်ဆန်းစုကြည်ကတော့ဆရာနာရှင်ဖြစ်အောင်ပေါ့ဗျာနော်ဒီလိုနဲ့နေပြီးတော့စစ်ရသွားခုံလုံးကိုအတူတွားလို့ရအောင်ဒီခုံတွေလေကျွန်တော်အဲ့လိုမျိုးမြင်နေကြ
ဒီကနေ့သတင်းစာရှင်းလင်းပွဲအနေထားကိုကြည့်မယ်ဆိုရင်တမတော်အနေနဲ့ရခိုင်လက်နက်ကအေအေဖွဲ့ပေါ်ဆက်ထိုးစစ်ဆင်သွားဖို့အနေထားတစ်ခုကိုဖန်တီးနေတယ်လို့ခိုင်တုခကဆိုပါတယ်လက်ရှိတိုက်ပွဲဖြစ်ပွားရာဒေသတွင်းကဒေသခံတွေအနေနဲ့ကတော့အေအေဖွဲ့နဲ့ဆက်ဆက်တူးဆိုပြီးဖမ်းဆီးမှုစီစစ်မှုတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်နေရတဲ့အခြေအနေမှာရှိနေစေဖြစ်ပါတယ်ရသိတောင်မြို့နယ်ကကြေးရွာအုပ်ချုပ်ရေးမှူးသူကတော့လက်ရှိစစ်ရေးကာလအတွင်းတယ်လီဖုန်းကိုင်တဲ့သူဘသူမစုပြမှုကျူးလွန်ရာရောက်နေတဲ့အခြေအနေဖြစ်လာပြီလို့ဆိုပါတယ
်ကျွန်တော်အပါအဝင်များတော့ရှင်းကြရတယ်ဖုန်းကိုင်တဲ့လူကအဖြစ်ချရလိုက်ရတယ်ပြမှုရှိတယ်လို့ချရလိုက်ရတယ်လူရောက်ကိုဖိစေလိုက်ပြီဆိုရင်မလွတ်အောင်တစ်ခုခုနဲ့တစ်ခုနဲ့ရအောင်ဆွေးဆူတာမျိုးတွေလည်းတွေ့နေရတော့ဟိုအဲ့အရမ်းမျိုးတွေ့နေတာ
ဇန်နဝါရီလ23ရက်နေ့ကဗုဒ္ဓတော်မြို့နယ်ရေလဲချောင်းကြီးပါမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားပြီးစစ်ရပြင်ကြီးပါအုပ်ချုပ်ရေးမှူးနဲ့တခြားသူဦးကတော့မတရားတင်းဆက်သွယ်ရေးပု ပုံမှန်နဲ့တရားစွဲဆိုထားတယ်လို့ဇန်နဝါရီလ14ရက်နေ့ကယတိတံမြို့နယ်ကျင်းသာရွာနီးမှာတိုက်ပွဲဖြစ်ပွားပြီးဒေသခံခြံရမန်းဟုကိုတမတော်ဘက်ကခေါ်ယူသွားပြီးမတရားတင်းဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုထားပါတယ်။တမတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်စဉ်တွင်ကြေးရွာအုပ်ချုပ်ရေးမှုတွေပါဝင်ရွာသားတချို့ကအေအေဘက်ကိုဆက်သွယ်သတင်းပေးပို့နေတာကြောင့်အရေးယူစစ်ဆေးမှုတွေလှုပ်ဆ ောထားပါတယ
်ဒီအဖွဲ့ကိုတင်ပေးနေတဲ့လူတွေရှိတယ်တင်ပေးနေတဲ့လူတွေကိုလည်းကျွန်တော်တပ်ပြီးတောက်ထားနေပဲတင်ထုတ်ပြန်ထားတာရှိတယ်ဘယ်ရွာတော့ဘသူတွေကတင်ပေးနေဖြစ်တယ်ဒါလည်းပတ်တယ်ကျွန်တော်တို့ခိုးမီးများနေတယ်အဲ့ဒါတွေဆိုလည်းကြီးပါအုပ်ချုပ်ရေးမှုတွေကိုအဲ့ဒီအတွက်လည်းကျွန်တော်တို့ခိုးမီးများနေရာရှိတော့နောက်တစ်ခါတော့ကြီးပါလုံခြုံရေးနဲ့ပတ်သက်ပြီးခိုးမီးများတာလည်းရှိပါတယ်ကြော
င့်တမတော်စစ်ကြောင်းတွေအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တွေဌာနဆိုင်ရာတာဝန်ရှိသူတွေဒေသခံပြည်သူတွေနဲ့ပူးပေါင်းပြီးတော့အေအေဖွဲ့ဝင်တွေရခိုင်ပြည်နယ်တွင်းတိုက်ခိုက်မှုနဲ့ကြေးရွာများတွင်ပုံဖြတ်စိတ်ဝင်လှုပ်ရှားမှုမရှိစေရေးအတွက်နေမြေလုံခြုံရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေတယ်လို့ဇန်နဝါရီလ15ရက်နေ့မှာတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်2018နိုဝင်ဘာလကုန်ကနေ2019ဇန်နဝါရီလအထိရခိုင်ပြည်နယ်ဘူတီတောင်ရသိပ်တောင်မောင်သောကြောက်တော်နဲ့ဘုံညွန့်မြို့နယ်မှာတမတော်နဲ့အေအေတိုက်ပွဲဖြစ်ပွားနေခဲ့ပြီးတိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသား6000နီးပါးဟာစစ်ပေးတင်းချောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ VOA သတင်းတော်နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။မကြာခင်မနေ့6နိုင်ခွဲနောက်ပိုင်းမှာအမျိုးသမီးကန္တာသိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ချင်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ရညာပိဋိပက္ခအတွက်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကကူညီကြိုးပမ်းနေပေမဲ့လက်တလောမြေပြင်အခြေအနေတွေကြောင့်ဆိုင်းငံ့ထားရကြောင်းထိုင်းနိုင်ငံသားကြီးဝန်ကြီးကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံမှာနှစ်ရက်ကြာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြီးမှာအဲ့ဒီလိုပြောကြားလိုက်တာပါ။အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပါမယ်။
ထိုင်းနိုင်ငံမှာနှစ်ရက်ကြာကျင်းပပြီးတောက်ကြံနေ့ကပြီးဆုံးသွားခဲ့တဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးတွေရဲ့တွေ့ဆုံမှုအတွင်းမြန်မာနိုင်ငံကရိုဟင်ဂျာပြည်ပခန့်နဲ့တောင်တရုတ်ပြည်လည်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေမှာပြဿနာဖြစ်နိုင်တဲ့နည်းလမ်းတွေကိုရှောင်ကြဉ်ပြီးဆွေးနွေးခဲ့ကြတာပါ။ဒါဟာထိုင်းနိုင်ငံကအာဆီယံအဖွဲ့ရဲ့အလဲကျဥက္ကဋ္ဌတာဝန်ယူပြီးတဲ့နောက်မှာပထမဆုံးအကြိမ်ကျင်းပတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေရဲ့နောက်ဆက်တွဲအဖြစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအရေးနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအပါအဝင်ဒုက္ခသည်တွေပြန်လက်ခံရေးကိစ္စအတွက်အာဆီယံအနေနဲ့အကူအညီလှုပ်ဆောင်ပေးနိုင်တယ်ဆိုတဲ့အချက်ကိုဆွေးနွေးပွဲအပြီးအင်ရှင်ထိုင်းနိုင်ငံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လက်ရှိမှာအာဆီယံအနေနဲ့အကူအညီပေးတဲ့လောက်အကူအညီကိုမပေးနိုင်သေးဘဲနောက်နေ့ကြံ့ကြာမှုတွေဖြစ်နေရတဲ့အကြောင်းချင်းမိုင်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းသာရှင်းလင်းပွဲအတွင်းထိုင်းနိုင်ငံရဲ့ဝန်ကြီးတွန်ပရာမုဒ်ဝီနိုင်ကပြောကြပါတယ
်The stalemate was on the ground, but as far as our role, the ASEAN role, was concerned, we believe that we have made.
နောက်နေ့ကြံ့ကြာမှုတွေဖြစ်နေတာကမြေပြင်အခြေအနေတွေကြောင့်ဖြစ်ပါတယ်။ရခိုင်ပြည်နယ်ပရိပခမှာကျွန်တော်တို့အနေနဲ့တက်တက်ကြွကြွပါဝင်လှုပ်ဆောင်နိုင်အောင်ကျွန်တော်တို့ဘက်ကအစပြိုးခဲ့ပြီးဖြစ်ပါတယ်
။ ASEAN အနေနဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့မူဝါဒကိုကျင့်သုံးနေပေမဲ့လည်းရိုဟင်ဂျာရေးဟာမြန်မာနိုင်ငံတခုတည်းရဲ့ပြဿနာမဟုတ်တော့ဘဲဒေသဆိုင်ရာပြဿနာဖြစ်လာတဲ့အတွက်ဒီကိစ္စကိုအာဆီယံအစည်းအဝေးတွေမှာထည့်သွင်းဆွေးနွေးလာနေကြတာပါရခိုင်ပြည်ပခမှာအာဆီယံအဖွဲ့ရဲ့ပါဝင်မှုနောက်နေ့ကြံ့ကြာနေရတာဟာလက်တလောရခိုင်ပြည်နယ်အတွင်းမြန်မာအစိုးရတပ်ဖွဲ့တွေနဲ့ AA ရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေဖြစ်နေပြီးမြေပြင်အခြေအနေရအခက်အခဲတွေရှိနေတယ်ဆိုတာကိုလည်းဝန်ကြီးပရမုဒ်ဝီနိုင်းကပြောပါတယ
် Everything now is being put on hold because of the ground situation in Myanmar.Once things are clear
မြန်မာနိုင်ငံတွင်းကလက်ရှိမြေပြင်အခြေအနေတွေကြောင့်အကူအညီပေးမဲ့အစီအစဉ်တွေအားလုံးကိုဆိုင်းငံ့ထားရပါတယ်အခြေအနေတွေရှင်းလင်းသွားပြီဆိုရင်တော့ရခိုင်ပြည်နယ်တွင်းမှာအာဆီယံအဖွဲ့ရဲ့လှုပ်ဆောင်မှုတွေကိုထင်ထင်ရှားရှားမြင်တွေ့ကြရမှာဖြစ်ပါတယ
်ရခိုင်ပြည်နယ်တွင်းကပြည်ပခါကြောင့်တည်ရမှုဖြစ်ခဲ့တဲ့လူမှုအတိုင်းဝိုင်းနေနေရပြန်နိုင်ပြီးသူတို့ဘဝတွေပြန်လည်ထူထောင်လို့ရနိုင်တဲ့အခြေအနေမျိုးဖြစ်ပေါ်လာအောင်ဒီပြဿနာရဲ့အခြေခံအကြောင်းရင်းကိုမြန်မာအစိုးရအနေနဲ့ကင်တွယ်ဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုအာဆီယံအဖွဲ့ကအကြံပြုခဲ့ကြောင်းလဲဝန်ကြီးပရာမုဒ်ဝီနိုင်းကပြောပါတယ်ဒုက္ခသည်တွေပြန်လက်ခံရေးလုပ်ငန်းစဉ်တွေမှာကုလသမဂ္ဂနဲ့မြန်မာအစိုးရအကြားဂျာဝင်ဆောင်ရွက်ပေးဖို့အာဆီယံအဖွဲ့ကကမ်းလှမ်းထားတာလည်းရှိပါတယ်ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံနိုင်ငံရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတော့နိုင်ငံရေးဝန်ကြီးတာဝန်ကိုပူးတွဲယူထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ခြင်းမရှိဘဲအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ပဲတက်ရောက်ခဲ့တာဖြစ်ပါတယ်2018ခုနှစ်တုန်းကရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုစီနင်းတက်ခတ်ခဲ့တဲ့အာစာအစွန်ရအုပ်စုကိုလိုက်လံရှင်းလင်းရာက တိမ့်နေချီတဲ့ရိုဟင်ဂျာတွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အတွက်မြန်မာနိုင်ငံအပေါ်နိုင်ငံတကာကဝေဖန်နေသလိုအာဆီယံအနေနဲ့လည်းအဖွဲ့ဝင်နိုင်ငံတနိုင်ငံကပြဿနာကိုဖြေရှင်းဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာနေတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားပေမဲ့နေရာဆွန့်ခွာသွားသူတွေကိုပြန်လည်လက်ခံဖို့ကတိပြုထားပါတယ်တချိန်တည်းမှာပဲအေအေရခိုင်တပ်မတော်ကဇန်နဝါရီလ၄ရက်နေ့မှာရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ရာကတကြော့ပြန်တိုက်ပွဲတွေကြီးထွားလာနေတဲ့အတွက်ပြည်ရင်းပြည်ပကစိုးရိမ်မကင်းတမ်းနေလဲထွက်ပေါ်လာနေတာဖြစ်ပါတယ
်ရိုဟင်ဂျာရေးဖြည့်ရှင်မှုနဲ့ပတ်သက်လို့အာဆီယံအဖွဲ့ကြီးကဘာလို့ဆောင်ရွက်နေတယ်လဲဆိုတဲ့အကြောင်းကိုယ်စုံဝင်လိုက်ပြောပြသွားတာပါ VUA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါလေ။အခုတော့ဥရောပဘက်ကဒုက္ခသည်တွေအရေးကိုလည်းကြည့်ရအောင်ပါ။ရွှေပြောင်းအခြေချလူသူတွေကိုလိုက်လံကယ်ဆယ်တဲ့ NGO ကနေပြီးတော့ဒီအဖွဲ့တွေကနေဟလာဒီဥရောပနိုင်ငံတွေရဲ့ဆုံးဖြတ်ချက်ဟာရှက်ဖွယ်ဖြစ်တယ်လို့ AI အဖွဲ့ကြီးကပြစ်တင်လိုက်ပါတယ်။ဥရောပနိုင်ငံတစ်ခုခုမှာခူလုံခွင့်ရဖို့ထွက်လာကြတဲ့ရွှေပြောင်းဝင်လာသူတွေပေါ်ထားတဲ့ဥရောပနိုင်ငံတွေရဲ့မူဝါဒဟာပင်လယ်ပြင်မှာဒါမှမဟုတ်လေပြားနိုင်ငံမှာလူအသက်တွေကိုအန္တရာယ်တွန်းပို့နေတယ်လို့ဖြစ်တယ်လို့ AI အဖွဲ့ကဝေဖန်လိုက်တာပါ Henry Richwell လန်ဒန်ကပေးပို့တဲ့သတင်းလွှာကိုပြောပြချင်ပါတယ်ပင်လယ်ပြင်ကို19ရက်ကြာဖြတ်ခဲ့ပြီးနောက်ရွှေပြောင်းအခြေချလူသူ50လောက်ဟာဒီလအစောပိုင်းကမော်တာနိုင်ငံမှာကန့်ကတ်ခွင့်ရခဲ့ပါတယ်အဲ့ဒီလူတွေကိုကယ်ခဲ့တဲ့ NGO တင်းမောကိုအီတလီမော်တာနဲ့အခြားဥရောပနိုင်ငံတွေကကန့်ကတ်ခွင့်အချိန်ချင်းညှင်းဆန်ခဲ့တာပါဒါဟာဥရောပရဲ့နေဆက်လုံခြုံရေးနဲ့ပတ်သက်လို့သူတို့ကိုယ်တိုင်မလုပ်တော့ဘဲလေပြားကိုတောင်းဝန်ပေးခဲ့ရတာကစပြီးအခုလိုအခြေအနေဖြစ်လာရတာလို့ AI ကအပြည်ပြည်ဆိုင်ရာလူအခွင့်ရေးအဖွဲ့က Matteo Di Bellis ကပြောပါတယ
် This has led European governments to rely on the Libyan Coast Guard not only to intercept
ပင်လယ်ပြင်တွေကဒုက္ခတွေနဲ့ရွှေပြောင်းအခြေချသူပါတဲ့လေတွေကိုစောင့်ကြည့်ဖို့ကယ်ဆယ်ရေးလုပ်ဖို့ကိစ္စမှာလေပြားကန့်ကျင်ဆောင်တပ်ကိုတာဝန်ပေးထားတာကြောင့်အခုဆိုရင်ဥရောပအစိုးရတွေကလေပြားအပေါ်မှာမိခိုနေရတာပါ NGO တွေကိုလေပြားကန့်ကျင်ဆောင်တပ်ဘက်ကပြောနိုင်တာကတော့ခင်ဗျားတို့လေပြားဘက်ကိုပဲပြန်လည်သွားကြပါဒုက္ခတွေကိုလည်းဒီမှာပဲချထားလိုက်ပါဆိုတာပါပဲဒါပေမဲ့ညံပန်းနှိမ့်ဆက်မှုအတွက်အကာအကွယ်မဲ့နေတဲ့ဒေသမှာအခုလိုဒုက္ခတွေကိုတွားချထားမယ်ဆိုရင်ဒါဟာနိုင်ငံတကာဥပဒေတွေနဲ့ဆန့်ကျင်နေပါတယ်
ဥရောပနိုင်ငံအများစုအထူးသဖြင့်အီတလီနိုင်ငံကတော့မြေထဲပင်လယ်တွေကသူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းခဲ့ပြီးဖြစ်တာကြောင့်အဲ့ဒီနေရာမှာ NGO အဖွဲ့တွေကဝင်လာတာပါဒါပေမဲ့လည်းအီတလီနဲ့မော်တာဥရောပနိုင်ငံတွေကတော့ NGO ကယ်ဆယ်ရေးတင်မောတွေကိုသူတို့စီမှာကန့်ကတ်ခွင့်ပိတ်ပင်ထားတာရွှေပြောင်းဒုက္ခသည်တွေကိုလည်းဝင်ခွင့်ပိတ်ပင်ထားတယ်လို့ Bellis ကဆိုပါတယ
် There is no mechanism enabling European governments, European states to share responsibility among them.
ဥရောပအစိုးရတွေမှာဒီပြဿနာဖြေရှင်းဖို့ရန်နေရာမရှိသေးပါဘူး။ဥရောပနိုင်ငံတွေအနေနဲ့ခလုံးဝင်လျှောက်ထားသူတွေကိုမျှဝေတာဝန်ယူဖို့လိုပါတယ်
။စိတ်ကန်းကနေထွက်ခွာမဲ့ Proactive Open Arms ဆိုတဲ့ကယ်ဆယ်ရေးဆက်လေကြီးကိုစပိန်နိုင်ငံကဒီသတင်းပတ်ထက်မှာတားမြစ်ခဲ့ပါတယ်။ဒီလောက်ရအတွက်အီတလီပြည်ထောင်စုဝန်ကြီးMatteo Salvini ကချီးကျူးလိုက်ပါတယ
်။ Se l'Unione Europea e gli altri paesi europei passeranno come c'è stato
EU ရဲ့နိုင်ငံတွေရောတခြားဥရောပနိုင်ငံတွေပါအပြောနဲ့အလုပ်ညီဖို့လိုအပ်ပါတယ်။ကိုပြောထားတဲ့ယက်တီယက်အတိုင်းမလုပ်ချဘူးဆိုရင်တော့ဥရောပဆိုတာရေရှည်တည်နိုင်မှာမဟုတ်ပါဘူး
။ဥရောပတွေကိုရွှေပြောင်းဒုက္ခသည်အများစုဝင်ရောက်ခဲ့တဲ့2015ခုနှစ်နောက်ပိုင်းဒုက္ခသည်ဝင်ရောက်မှုအခုဆိုရင်62ရာခိုင်နှုန်းထိရော့ကျသွားပြီလို့ EU ကပြောပါတယ်။ဒုက္ခသည်တွေဟာချင်းချောက်မှုတရားဖြစ်တဲ့ဆိုပြီးဥရောပကပြောနေတဲ့ဇလန်းဟာအမှားတွေသာဖြစ်တယ်လို့ Bellis ကထောက်ပြပါတယ
် And rather than challenging this on the basis of the real data this many
ဥရောပအစိုးရတွေဟာသူတို့နိုင်ငံတွေကလူတွေကိုအန္တရာယ်တွေဝိုင်းနေတယ်ဆိုပြီးကြောက်စိတ်ဝင်အောင်လှုပ်ထားတာပါအဲ့ဒီလိုသတင်းမှားတွေနဲ့လူတွေကိုအယုံသွင်းထားရတာမျိုးကိုအကောင့်ထင်နေကြပါတယ
်ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးမော်တာနိုင်ငံကိုဝင်လာတဲ့ရွှေပြောင်းဒုက္ခသည်300လောက်တည်းကတချို့ကိုဥရောပခုနှစ်နိုင်ငံကခွဲဝေလက်ခံသွားဖို့သဘောတူထားပါတယ်။ဒါပေမဲ့ရွှေပြောင်းအခြေချသူတွေကိုလက်မခံခြင်းနဲ့အစိုးရတွေက EU ထဲမှာအများစုဖြစ်နေပြီးဘယ်လ်ဂျီယံနိုင်ငံဆိုရင်သူတို့နိုင်ငံတွေရောက်လာတဲ့ဒုက္ခသည်တွေကိုတော်ရုံနဲ့အမြဲတမ်းနေထိုင်ခွင့်ပေးလို့မရှိပါဘူးခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American အတန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ကန်းစာနဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကန္တာတင်ဆက်တဲ့အခါမှာတော့
ဒါနဲ့လည်းကိုကကိုကိုကိုကိုတည်တယ်လေ။ဒီနေ့ဒီပညာမရခဲ့လို့ရှိရင်တစ်သက်လုံးပဲတော့မှသိချင်းတာမဟုတ်ဘူးသူတည်တဲ့အတွက်ကြောင့်မလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်။လုပ်ခဲ့တာပေါ့။
အမေရိကန်ပြည်တော်စုတွင်မှအခြေချနေထိုင်လာတဲ့ချင်းတိုင်းသူမွိုင်းနဲ့ဆက်သွယ်မေးမြန်းထားတာကိုမကြခင်နှားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒာနဲ့မအီတန်းစင်တို့တင်ပြမှာပါ
။ Rohingya crisis, international prosecutions threatened by poor witness statements. Rohingya ရင်းနှီးပတ်သက်ပြီးနိုင်ငံတကာမှာဆွဲဆူမဲ့ကိစ္စသက်သေထွက်ဆိုချက်အနှဲမှုကြောင့်အလားအလာမကောင်းနိုင်ဆိုတဲ့ခေါင်းစဉ်နဲ့ lawgazette.co.uk မှာ Eduardo Reyes ရေးသားထားတဲ့ဆောင်းပါးကိုဖတ်ပါရစေ။မြန်မာနိုင်ငံကဒုက္ခသည်တွေကိုမောင်းထုတ်တဲ့ပြစ်မှုတွေအတွက်တရားစွဲဆိုမဲ့ကိစ္စဟာ witness statement လို့ခေါ်တဲ့သက်သေတို့ရဲ့ထွက်ဆိုချက်ကိုနှိမ့်နှံဆောင်ရွက်မှုမရှိဘဲလွယ်လင်းတကူလုပ်ခဲ့တဲ့အတွက်အရေးနိယာမဲ့အခြေအနေရောက်နေတယ်လို့နိုင်ငံတကာဥပဒေကြွညင်သူတူကပြောကြားကြောင်းရေးသားထားပါရစေ။နီနာတိုဗာကူလီဟာ Red Lion Chambers ဥပဒေအဖွဲ့က Barrister စီနီယာတူဖြစ်ပြီး2019တုန်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုတွေ့ရောက်ခဲ့ပါတယ်။အထောက်အထားမှတ်တမ်းရယူသူတွေကြားမှာပူပေါင်းဆောင်ရွက်မှုမရှိဘူး။ဒါကြောင့် interview တွေကိုပြန်လုပ်ရမယ့်အခြေဆိုင်နေပြီလို့သူကပြောခဲ့တယ်လို့ဆိုပါတယ်။ပြည်မှုဆိုင်ရာစီနီယာတွေဟာလူ့အခွင့်အရေးလှုပ်ရှားသူတွေပြောတာကိုလွယ်လွယ်ကူကူနဲ့လက်မခံကြပါဘူး။ဝေဖန်တဲ့အမြင်နဲ့ချင်းကပ်ကြပါတယ်။မှတ်တမ်းတင်လာတဲ့သက်သေရဲ့ထွက်ဆိုချက်တွေမှာစစ်နောက်မညီညွတ်တာတွေကိုထောက်ပြပြီးတော့တေခန်းစစ်နေတွေထိထိရောက်ရောက်အတိုင်းယူသွားတဲ့သာတကားတွေအများကြီးရှိတယ်လို့လည်းနီနာတာဗခလီကဆိုပါတယ်ထွက်ဆိုပြောကြချက်တွေစစ်နောက်မညီတာတွေအများကြီးရှိနေတဲ့အတွက်သက်သေရဲ့ခိုင်လုံမှုကျဆင်းသွားရတယ်လို့လည်းဆိုပါတယ်ဆီရာလီယွန်နဲ့ရဝမ်ဒါအမှုတွေမှာတရလူအကျိုးဆောင်အဖြစ်လိုက်ပါဆောင်ရွက်ခဲ့သူတာဗကိုလီဟာပြည်မှုမှတ်တမ်းရယူခြင်းဖြစ်ပေါ်နေတဲ့အချိန်တွေသိအရေးကြီးတယ်ဝရံသွင်းဖြစ်နေတဲ့ဒုက္ခသည်စခန်းတွေထဲမှာလိမ်မန်းဆိုင်ရာစော်ကားမှုလိုအကဲဆက်တဲ့ကိစ္စတွေကိုမေးမြန်းရတာဟာပြဿနာရှိတယ်။တကယ်သင်တင်းတဲ့စီးဆန့်နေရာမှာမေးမြန်းသင့်တယ်လို့လည်းအကြံပြုထားပါရစေ။နောက်ပြီးရိုဟင်ဂျာအရေးကြောင့်တက်ကြွစိတ်လှုပ်ရှားနေသူ VIP အရေးကြီးပုဂ္ဂိုလ်တချို့အဲဒီစခန်းကိုလင်းရိုဘာလိုကားကြီးတွေစီးပြီးတော့လွယ်လင်းတကူဝင်ထွက်နိုင်တာဟာလည်းပဲပြဿနာတရဖြစ်တယ်လို့ဆိုပါရစေ။တာဘာကိုလီဟာဒီအချက်လက်တွေကိုလန်ဒန်မြို့မှာပြုလုပ်တဲ့ဥပဒေအကျိုးဆောင်တွေရဲ့ Challenges to International Accountability နိုင်ငံတကာတာဝန်ယူမှုအတွက်စင်ခေါ်မှုများဆိုတဲ့ဆွေးနွေးပွဲမှာတင်ပြခဲ့တာဖြစ်ပါတယ်။ရင်းညာရေးမြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်ကိုမောင်းထုတ်ခံရတဲ့ကိစ္စအပေါ် ICC ကနိုင်ငံတကာရာဇဝတ်မှုဆိုင်ရာခုံရုံးကစီရင်ပိုင်ခွင့်ရှိတယ်လို့ဆုံးဖြတ်ခဲ့တယ်ဆိုတဲ့အကြောင်းလည်းရေးသားထားပါတယ်ခင်ဗျ။
ငင်းကြီးလမ်းကြောင်းပေါ်မှာလမ်းပြောင်းနေတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ Michael Sainsbury က MSN.com မှာဇန်နဝါရီလ18ရက်နေ့ကရေးသားထားတာကိုမွေးအပေါ်မှာပြတင်ပြချင်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA ရဲ့တိုက်ခိုက်မှုပေါ်ထွက်လာမှုကတက်မတော်ရခိုင်တိုင်းရင်းသားတွေနဲ့ဒေသခံဗုဒ္ဓဘာသာအမျိုးသားရေးဝါဒထောက်ခံသူတွေကြားမှာမြန်မာနိုင်ငံလွတ်လပ်ရပြီးချိန်1948ခုနှစ်ခရဲကစတင်ဖြစ်ပွားနေတဲ့ရှုပ်ထွေးတဲ့ပဋိပက္ခကိုမိမောင်းထိုးပြတယ်လို့ဖြစ်နေပါတယ်။ AA အဖွဲ့ဟာမြန်မာနိုင်ငံလွတ်လပ်ရေးနေ့ဇန်နဝါရီလ4ရက်နေ့မှာနေဆက်ကင်းဆက်ခက်လေးခုကိုတိုက်ခိုက်ခဲ့တာကြောင့်ရဲရရှိ73ယောက်သေဆုံးပြီးတော့နောက်9ယောက်လည်းဒဏ်ရာရခဲ့ပါတယ်2009ခုနှစ်ခရဲကဖွဲ့စည်းထားတဲ့ရခိုင်မျိုးသားလက်နက်ကိုင်အဖွဲ့ AA ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကကြောထောက်နောက်ခံပေးထားတယ်လို့သိရှိရပြီးတော့ AA မှာတပ်သား 9,000 လောက်ရှိတဲ့အကြောင်းသိရတယ်ဆိုပြီးရေးသားထားပါတယ်မြန်မာနိုင်ငံစီးပွားရေးအကြက်တဲချင်းတွေကိုဖြည့်ရှင်းနေရတဲ့အတိုင်းမင်ကန်ပုတ်ကိုဒေါ်ဆန်းစုကြည်အတွက်ခက်ခဲတဲ့ငင်းကြဲရေးကိုဥတီရဲ့လမ်းကြောင်းကိုဆက်လျှောက်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးသွားရတဲ့ဒုက္ခသည်9သိန်းကျော်ကိုပြန်လည်လက်ခံနိုင်ရေးလုပ်ငန်းစဉ်ကလည်းဒီလိုပြိခါရကြောင့်နှောင့်နှေးကြံကြာလာရတာပါဇန်နဝါရီလ4ရက်နေ့တိုက်ခိုက်မှုအပြီးရပိုင်းတွင်းမှာပဲတမရော်ဩဇာလွှမ်းမိုးထားတဲ့အမျိုးသားလုံခြုံရေးကောင်စီနဲ့တမရဦးဝင်းမြင့်တို့တွေ့ဆုံခဲ့ပါတယ်ရဲစခန်းတွေတိုက်ခိုက်ခံရတဲ့ဒေသတွေစီကိုတပ်သားတွေပို့ပြီးတော့ပို့ဆောင်ဖို့လူအပ်ရေးလေရင်တွေကိုပါစီလုပ်ဖို့သမရယုံကလုံခြုံရေးဌာနကိုညွှန်ကြားခဲ့တဲ့အကြောင်းဒီစည်းဝေးပွဲအပြီးမှာအစိုးရပြောခွင့်ရကပြောဆိုခဲ့ပါတယ်။ဒီစည်းဝေးကိုဒေါအောင်ဆန်းစုကြည်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပြင်တခြားတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြတာပါ။မြန်မာအစိုးရကတော့အေအေးရဲ့တိုက်ခိုက်မှုနဲ့အာဆာအဖွဲ့တို့ကြားမှာဆက်ဆံမှုရှိတယ်ဆိုပြီးတော့ပြောဆိုထားပေမဲ့လည်းဒါဟာဖြစ်နိုင်ခြင်းမရှိတဲ့ကိစ္စလို့ရေးသားထားပါတယ်။2019ခုနှစ်အတွက်ရေးရတာတစ်ခုကတော့ရခိုင်ဒေသခံတွေအတွက်အခြေအနေကပုံမှန်ဆွေးရလာမှာပဲဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်ရှင
်။သောရရှင်များရှင်။မကြသေးခင်ကကချင်ပြည်နယ်ကြီးစင်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အိန္ဒိချင်းလက်ဖြင့်နိုင်ငံရေးစီးပွားရေးအရာဩဇာအရှိန်ဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘလောက်ထိအရေးကြီးလာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုးပြီးဦးစားပြီးဆက်ဆံဖို့လိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်တွေလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေး live စီစဉ်ကကြိုဆိုပါရစေ။
ဒီကနေ့စနေညဗီယိုရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မြေတွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကBITE bite ကကြိုက်တာ THE the BULLET bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကြိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝစ်စကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbs ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
မလွှဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်ပို့ချတဲ့ American Indian 3 English သင်ခန်းစာပဲဖြစ်ပါတယ်ခင်ဗျာ။အခုတော့အမျိုးသမီးကဏ္ဍတင်ဆက်ဖို့အချိန်ရောက်ပါပြီ။ ချင်းတိုင်းသူမွန်ဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခသည်အစီအစဉ်နဲ့လွန်ခဲ့တဲ့18နှစ်ကအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချခဲ့ပြီးလက်ရှိအိန္ဒိယနာပြည်နယ်ရဲ့မြို့တော်အိန္ဒိယနာပိုလစ်မှာနေထိုင်နေသူဖြစ်ပါတယ်။သူ့အနေနဲ့ပညာရေးကိုတံပိုးထားပြီးအမေရိကန်နိုင်ငံမှာကြိုးပမ်းရပ်တည်ခဲ့ရတဲ့အကြောင်းတွေနဲ့ပတ်သက်လို့မွန်နဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပိုက်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြမှာပ
ါ။ဒီမိုးပေါ်ကြမ်းပေါ့နော်အတူကောက်အဖြစ်တော့မော်ရီလိုပဲခေါ်ကြတယ်ပေါ့
ဟုတ်ကဲ့
ဒီအမေရိကန်နိုင်ငံကိုဘယ်ချိန်ကရောက်လာပါလိမ့်ရှင်
ဟုတ်ကဲ့2000 August 6ရက်နေ့တည်တည်ကြကြကျွန်မအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဟိုဘက်ကနေထွက်တယ်ဒီဘက်ကို6ရက်နေရခဲ့ပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့အခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာတွေအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလဲရှင်နည်းနည်းမျှဝေပါလား
ဒီဘက်ကိုရောက်လာတော့ကျွန်မအစိတ်ထဲမှာတော့အငြင်းနဲ့ရှိတယ်ဒါလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ပွက်ကြလုံးရရမယ်အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကနိုင်ငံကလေးကရှိတယ်။ဘာလို့လဲဆိုတော့ကျမတို့ရှစ်တန်းတုန်းကကျမရဲ့ဒီအတန်းပိုင်ချက်မှာကြောက်ဘူးလေ။ဘယ်နိုင်ငံရောက်ရတဲ့နေတို့တနည်းကြိုင်ဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်။ရောက်တဲ့နေရာတိုင်းမှာနေတို့ကမြန်မာပြည်ရဲ့ဦးစားကိုပြုတ်တယ်ဆိုအများနဲ့မှတ်ထားတာလို့ပြောဖြစ်ဘူးလေ။အဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်။ကြီးလိုက်ရင်ဒါဆိုရင်ငါတော့ဘာလို့ဖြစ်စီနေလဲ။သူများဟိုကိုယ့်အကြည့်ချရာဖြင့်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်အဲ့ဒါမျိုးစဉ်းစားတဲ့ခါကျတော့ပညာတက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လဲပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကိုဒီ US ကိုရောက်တော့လေ
ဒ
ါပေမဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖဲနဲ့တောင်းဆက်မတက်ဖဲနဲ့နေရင်လေဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲ့ဒီလိုမှမောင်လေးနဲ့ငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြတ်မတက်ဘူးဆိုရင်လက်လုံးလက်စားဒီလိုလေးနဲ့ပဲနေမယ်ဆိုရင်ဒါဆိုသူတို့ကလည်းဘာမှခွန်အားဖြစ်စရာတောင်းမရှိဘူးပေါ့ဆိုတဲ့အခါကျတော့တောင်းတက်ဖို့ကျမစုံစမ်းလေ့လာပါပေါ့နော်တောင်းတက်ဖို့ကိုကြည့်တဲ့အခါကျတော့ကျမတောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီတောင်းကကျတော့စိတ်ကောင်းဖြစ်တဲ့အကြောင်းသေးချူတယ်ဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကြလည်းဖြစ်တယ်သူတို့ပြောင်းလာတဲ့အခါဒါဖြစ်တဲ့အတွက်ကြောင့်မလို့ in state ဖြစ်နေမရဘူးလေဒီမျိုးမှာရှိတဲ့ကျောင်းသားတွေအပေးရတဲ့ဇယိတ်ကပိုနေတယ်လေအပေးကနေလာတဲ့ဇယိတ်ဆိုရင်တော့တဝက်လောက်ဈေးကြီးတယ်လေဆိုတဲ့အခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်နေတဲ့အချိန်မှာကျမအလုပ်လုပ်တယ်အချိန်ကြီးပေါ့အလုပ်လုပ်တယ်အဲ့ဒီအချိန်မှာအဲ့ဒီကျောင်းမှာတက်ဆောက်ဝေးဖြစ်တယ်အဲ့နကဆောက်ဝဲတဲ့ကျောင်းမတက်ခင်မှာအကျိုးအကုန်လုံးကြည်အောင်လုပ်တယ်။နောက်အလုပ်လျှောက်တဲ့အခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့။ကျောင်းကိုပေးပေးတဲ့အလုပ်ကိုရှာတယ်။ပြီးလို့ရှိရင်ကျောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေ
။
ဆိုတော့ပတ်စံတော့မများပြီလေ။အဲ့ဒါဒီအဆင်ပြေတာပေါ့။ဆိုတော့ကျောင်းကတက်လာပြီဆိုတဲ့ခါကျတော့လေကိုကဒီမှာအိန္ဒိယမှာကျောင်းတက်ခဲ့ပါတယ်။ပွဲလေးရပါတယ်။ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားပြည်လည်းဖြစ်တယ်လေ။ဘာဖြစ်ဖြစ်ဆိုပြီးလည်းအစပိုင်းမှာတော့ဘာသာရဲ့တခုတင်နေပြည်တာနဲ့အဲ့ဒီကနေမှတဆင့်ကိုဆင့်ပေါ့ကိုကနှစ်ကိုလည်းအချိန်ဆက်သွားမှာပေါ့နော်။အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးတက်မှပဲဖွဲ့ရသွားတဲ့အထိပေါ့။အဲ့လိုတက်တဲ့ကြားထဲမှာလည်းဘာဖြစ်ပြောအင်္ဂလိပ်စကားကလည်းကိုယ်စကားမဟုတ်တဲ့ခါကျတော့သူများတနားရီအချိန်ပေးတယ်ဆိုကိုကနှစ်နာရီလောက်အချိန်ပေးပြီးတော့ကိုကလေ့လာတဲ့ဆိုင်လိုလေ။အပျော်ပါရင်လည်းသိလိုက်ဖို့လေကိုမအချိန်မပေးနိုင်နဲ့နော်အဲ့တော့လည်းအချိန်ပြည့်လုပ်တယ်ကျောင်းကလည်းအချိန်ပြည့်တတ်တယ်ဆိုတော့လေကိုကတအားလို့ရှင်ရဲ့တခြားဘက်ကလည်းကိုကဆုံးရှုံးနေတာမှုတွေတော့ရှိတာပေါ့ဆိုတော့အဲ့လိုနဲ့ပဲဘာပဲဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ target ထားထားပြီးမဲ့၄နှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်ကအနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလေးရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျတော့ဒီအခက်အခဲတွေဖြတ်တန်းတဲ့နေရာမှာပေါ့နော်တခါတည်းကြလို့ရှိဝရှိရင်စိတ်ဓာတ်ကြရမယ့်ချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်တွေကမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
ကျုံနေဆိုတာကသူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့မမရှိနိုင်ခဲ့တဲ့အခါလေးပေါ့နော်အဲ့ဒါအားငယ်တာပေါ့ကိုကအဲ့တော့ငယ်တယ်ဆိုတော့တမျိုးလေကိုကလည်းကြီးပြီအနောက်ဘီနာတို့ကပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွယ်ရောက်ပြီးဆိုတော့သူများတွေကရောက်ကြည့်ယူတဲ့အရွယ်လေးလည်းဖြစ်ကုန်ပြီလေနော်မငယ်တော့ဘူးလေသူကျမကိုလည်းလူတိုင်းကပြောကြတာလေအနေရရောက်ကြမယူတာခလေးရဖို့အချိန်တက်ပြီနော်အနောက်ဘီခလေးဝင်ပွေးပဲနေအောင်ပဲပါညာမျိုးတွေပေါ့နော်ခါတလေကြရနေပြန်စဉ်းစားတယ်လေဟောငါအပ်တာကြီးနေသလားပေါ့နော်ကိုကလည်းကိုတော့ကိုပဲကိုချစ်သလားပေါ့ဒါမဲ့လည်းကိုကကိုတည်တယ်လေတနည်းဒီပညာမရခဲ့လို့ရှိရင်တစ်သက်လုံးပဲတော့မှသိချင်းဆောင်တာမဟုတ်ဘူးသူတည်တဲ့အချိန်မှလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လောက်ခဲ့တာပေါ့
ကိုဘွားမှာဘာဆက်ပြီးတော့ညှော်မှမှလည်းရှင်
ကျမကအခုကလောလောဆယ်ကကျမရေးဌာနပေါ့မြေရင်ကောင်တီကျမရေးဌာနမှာကျမနတ်အနေနဲ့အလုပ်လုပ်တယ်အလုံးလုံးတဲ့ခါမှာကြာတော့ကျမကလည်းတွေ့လာတယ်ဆိုတော့ကျမမမျော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြည်လူမျိုးတွေကိုကျမဒီလူနိုင်ငံကြီးမှာဝိုင်းပြီးပြုစုရမယ်လို့ကျမလေးတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းဆက်တုန်းကတော့စဉ်းစားခဲ့ဘူးတဲ့ကိုတက်တဲ့ပညာမှာပေါ့နော်ကိုရဲ့လူမျိုးအတွက်လည်းအဆုံးမထိုင်ရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့တွေးခဲ့ဘူးတဲ့အဲ့နဲ့လေဒီဘက်နိုင်ငံမှာလေလူသားတွေကိုဒုက္ခရောက်နေတဲ့လူတွေကိုကုမင်းနိုင်ငံဒါပြီးတာပါပဲတင်းဆိုပြီးစိတ်တက်နေပဲကြောင်းဝင်လဲပြီးအောင်သင်ခဲ့တာပေါ့ဒါပေမဲ့ဒီမှာအလုပ်တဲ့ခါကျကျွန်မပါကြည့်လဲဆိုကိုလူမျိုးမြန်မာပြည်လူမျိုးတွေလည်းမဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေလည်းမှပဲစီးရဲပြီးတော့ဆရာဝန်နဲ့လည်းပုံမှန်မပြိုင်နိုင်တဲ့ဟာမျိုးပြီးသူတို့ကျွန်မရေးနဲ့ပတ်သက်ပြီးတော့လည်းပညာရေးတွေကောင်းကောင်းမရတဲ့မျိုးတွေတွေ့လာတဲ့ခါကျတော့မှပြောအံ့တယ်အော်ဒါဆိုရင်တော့ဒီနတ်စနေဆက်ပြီးတော့ nurse practitioner ပေါ့နော်တက်ဖို့စိတ်ကူးကဖြစ်လာတာပေါ့အဲ့ဒါတော့ master မထိုင်မရဘူးလေဒီမှာအဲ့ဒါနှစ်နှစ်လောက်စဉ်းစားတယ်မတက်ဘူးလုံးလိုက်တက်မယ်လုံးလိုက်ခလေးနဲ့အဲ့ဒီကြားထဲမှာနောက်တစ်ယောက်ကမွေးတော့မတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးဒီမှာအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းဒီမှာကိုနားနေတယ်ဒီမှာကိုထောက်ပံ့တာပေါ့နော်အသက်ပါတတ်ပါပေါ့သူကကိုယ့်ထက်တောင်မှကိုအားပြန်နေသေးတယ်လေဒီတဲ့ခါကျတော့နောက်ဆုံးကြတော့ပါပဲဖြစ်ဖြစ်ဆိုပြီးဒီနှစ်ကြတော့တက်တော့မယ်ဆိုပြီးတော့ဒီမှာသုံးဖြတ်လိုက်တာပေါ့နော်ဖြည့်ဒီမှာဘာတွေဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလုံးလုံးစင်မှာတော့အဲ nurse practitioner တက်မယ်ဆိုတဲ့စိတ်နဲ့ပဲဒီပြီးခဲ့တဲ့ဇူလိုင်လနဲ့ဆက်ပြီးတော့စတာဖြစ်တာပေါ့
nurse practitioner ဆိုတာဒီနိုင်ငံမှာတူနာပြုတ်တဲ့တဆင့်ပြင်ပြီးတော့ဆရာဝန်တို့မျိုးစစ်ကူကွင်ရှိတဲ့အဆင့်ဆိုတဲ့ခါကျတော့ဆရာဝန်ကြီးပါပေါ့နော်ဒီပညာသင်ယူရမှာမလို့ဒီခရီးတစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မမှာပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့အခါကျတော့ကိုဆုံးဖြတ်ချက်ကမှန်နေလို့ထင်ပါလားရှင
်အစလုံးကဆိုအမှန်တရားပြောမယ်ဆိုရင်ကျမဆက်ဆက်တဲ့တုန်းကဆိုရင်ပထမဦးဆုံးအတန်းမှာနေမယ်ကျမမှားပြီလားလို့တွေးတယ်ဒါပေမဲ့ကျမတက်တဲ့ဟာကဒီတစ်ခါတက်လို့ရှင်ကိုတစ်ခုလေးနဲ့ပေါ့နော်တက်ရအောင်မျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့အခါကျတော့အရင်ယူမများဘူးပေါ့အများတင်တော့ကိုလေတစ်ခါကျရင်ဒါဆက်ချက်တစ်ခုပဲဘာသာရက်တစ်ခုပဲတက်တယ
်ခွဲခွဲပြီးတက်တ
ာနည်းနည်းတော့ပေါ်သေးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်စာလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီမှာတန်းနေသလားအုံးနဲ့လေအဲ့နဲ့သူကလည်းအမေကိုချီအမေကိုဟိုနဲ့သူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမှာတိုင်းထိုင်နေမရဘူးဆိုင်နေအဲ့ဒါမျိုးကျရင်အော်ကိုလောက်တော့မှားနေပြီလားပေါ့နော်အရင်အတော့ဆန်လုံးကလားပေါ့ခလေးစီကိုဒီလောက်ထားခဲ့တာဆိုပြီးတော့ဒါမဲ့လည်းဘာဖြစ်ဖြစ်လေးလို့တော့ပြီးမှလည်းဆိုပြီးတော့ကိုခန္ဓာကိုခလေးကိုချင်းနဲ့လည်းအဲ့လိုအင်္ကာနေနဲ့လှုပ်ပေါ့နော်တစ်ခါတလေကြရင်လည်းအဲ့လိုပဲခလေးအိတ်ပြီးသွားတဲ့ခါမှာတစ်ခါပြန်ပြီးတော့ထပ်ပြီးပြန်လို့ရတဲ့အချိန်မျိုးတွေရှိတယ်လေဆိုတော့နောက်တော့ရသလားဆိုအဆောက်အအုံကတော့ရခဲ့တယ်ဒါမဲ့အခုလုံရင်းလုံရင်းနဲ့နည်းနည်းအချိန်လေးပြန်ရလာတဲ့ခါတော့လည်းခလေးတွေကမှအခုဆိုသိသွားပြီဟာအမေအင်္ကာမလှုပ်ရသေးဘူးနော်အင်္ကာတောင်းလို့နိုင်အောင်ဆိုတာလေကိုကနားကျင်လို့နိုင်တာကသူကကိုအတင်းမင်္ကာတောင်းလို့ခိုင်းနေတာလေအဲ့ဒါမျိုးလေးတွေဖြစ်လာတာပေါ့နော်ဒါကြတာတော့အခုအချိန်မှတော့ဖျားကြည့်စုတော့ကြောင့်ပေါ့အဆင်ပြေပါတယ်ဒီလောက်နောက်တာမရဘူးပေါ့
အဲ့တော့ကိုယ့်ရဲ့ဆုံးဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော် You can bend but never break me cause it only serves to make me more determined to achieve my final goalStronger, not a novice any longer, cause you deepen the conviction.
လာလာသန်ရဲ့အမျိုးသမီးကန္တာကိုနားဆင်ကြရပါခင်ဗျာအခုတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ဒ ဒိုကင်မျိုးသက်ကပြောပြမှာပါ
။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲသီးနှံတွေရဲ့စူတိုင်းစာကိုတိုင်းတာဖို့အတွက်နိုင်ငံတကာအစ်စ်မီစံနှုန်းသတ်မှတ်ထားတာမရှိသေးပါဘူး။ဒီလိုစံနှုန်းသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံစံစဘာအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါတော့။
ဒီနေ့ဒီသွေးလေးနဲ့ပတ်သက်ပြီးအဓိကအရေးကြီးဆုံးအချက်ကတော့ကျွန်တော်တို့အဆိုတက်ပါပဲဒီနေ့ဒီမှာပါတဲ့အဆိုတက် grain moisture content လို့ခေါ်ပါတယ်အဲ့အဆိုတက်ကဒီနေ့လိုက်သူတို့ရဲ့၆သိအောင်လိုအပ်မယ်အဆိုတက်နောက်ခြေခွဲမယ်ဆိုလည်းခြေခွဲရတဲ့အဆိုတက်သူ့လောင်ရင်လည်းသူ့လောင်ဒီနေ့အဆိုတက်ဒါတွေကအဲ့လိုသတ်မှတ်ချက်ဒီပုံမှာ easy ချာချာလိုက်နာမှလာတယ်ဒီဒီနေ့ကအရေးကြီးကောင်းမှဖြစ်ပါတယ်ပြောင်းဆိုလဲပြောင်းလိုက်အစူတက်ဘလို့လဲတို့လောင်းရင်ဘလို့လဲဈေးကစားဘလောက်ဆိုလက်ခံလေပဲပုတ်ဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲသီးနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အစူတက်ပါဝင်နှုံးကိုတိုင်းတာပြီးအရေးသွေးကိုအကဲဖြတ်ကြတာပ
ါသီးနှံလိုက်မှာသူ့အစူတက်တွေကိုတိုင်းတာတဲ့ကရိယာတွေဒီအရင်အရေးကြီးလာတယ်ခင်ဗျဒါနကူတစ်ချိန်လုံးကတော့ကျွန်တော်စပါးဆိုလို့ရင်များတော့ရင်ကျွန်တော်ပစံနေပဲကြိုက်ပြီးခြောက်တယ်ဆိုတယ်ပဲပြောကြတာဒါပေမဲ့အဲ့လို6တဲဆိုတဲ့ဟာမှာသူတို့က6တာပဲပြီးတာဘယ် range မှာဘယ်ဆိုတဲ့မှာ6နေလဲဆိုတာအင်မတန်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဥပမာအဆိုတဲ့ 4.5 ရာခိုင်နှုန်းမှပြီး6ရာခိုင်နှုန်းအထိတောက်လျှောက်ရှင်းသွားတဲ့အချိန်မှာသူတို့စမ်းသပ်လို့ကြိုက်လိုက်တဲ့ဟာ6တဲဆိုတာပဲ။ဒါပေမဲ့အဲ 1% ပေါ့နော်။ 1 ရာခိုင်နှုန်းတိုင်းကွာဟသွားရင်သူတို့ရဲ့ဝေးလျော့သွားတဲ့အကြောင်းသူတို့တွေကနေပါသွားတဲ့ပမာဏကလည်းအခုဆိုတတင်းဆိုထားပါတော့6,000လောက်ရှိတယ်။အဲ့လိုစပားတရားမှာတတင်းလောက်กว่าနေတတင်းလောက်กว่าနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်နဲ့တည်ကြာတဲ့ယုံကြည်လောက်တဲ့ကိရိယာတွေနဲ့တိုင်းတာဖို့အရင်ရည်ကြည်ပါတယ်
။ဒီကိရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါတယ်။ဘယ်ကုမ္ပဏီထုတ်ဆက်ကဘယ်လောက်မှန်လဲဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီပြဿနာကိုဖြေရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါတပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ
်ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တစ်ခုတော်တည်ရင်းနဲ့ထိုင်းနိုင်ငံရဲ့ဒီစံချင်းစံညုံးနဲ့ပတ်သက်တဲ့ဒီနယ်အစိုးရနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်လေ့လာရင်းနဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံက Get Electric Laboratory ဆိုတဲ့ကုမ္ပဏီနဲ့ကျွန်တော်အဲ့ဒါလေးပြရှာလေ့လာပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းသတ်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့တက်ခွဲခန်းတွေ facility တွေအများကြီးလိုရတယ်လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်အဲ့ဒါကိုဒီဂျပန်ကုမ္ပဏီ Get Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံကုမ္ပဏီဖြစ်တဲ့ Japan Development Service ပေါ့နော်အဲ့ကုမ္ပဏီကခုကနေပြီးတော့ကျွန်တော်တို့နဲ့အပြန်အလှန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ data တွေတော့သွားပြီးစပိုင်တွေကိုမေးတောင်းတတွေကိုမေးကုန်တွေကိုမေးရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီ JICA ကို proposal တင်ရပါတယ်အဲ့ဒါလည်း proposal တင်တဲ့အပြန်အလှန်ကျွန်တော်တို့လုပ်ရင်းနဲ့2နှစ်လောက်အချိန်ယူရတာပြီးခဲ့တဲ့နှစ်က2019 November မှာပဲ JICA ကနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲခန်းလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ်
။စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံတကာအဆင့်မီစံနှုန်းမြန်မာနိုင်ငံအတွက်သတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပါ
။ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုနှစ်မြတာလေ့လာမှုရာကျွန်တော်တို့မှာစံချိန်စံညွှန်းနဲ့ပတ်သက်တဲ့အဖွဲ့ကြီးဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်ကသူဒေသနာနဲ့ဒီထွင်စမ်းသပ်မှုဦးစီးဌာနတို့အောက်မှာရှိတယ်အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုတဲ့ NIMM ဆိုတဲ့ Institute အသစ်ကြီးဒီသူဒေသနာအဆောက်အဦအသစ်ကြီးကလည်းအချိန်ငယ်ပေါ်လာတော့ကျွန်တော်တို့ရဲ့ဒီမကွဲကမ်းကြီးတစ်ခုကလည်းအဲ့မှာတခါလေအတော်ပဲကျွန်တော်တက်လိုက်နိုင်တယ်ပေါ့နော်အဲ့ခါကျတော့စံထားကြရာကရိယာ primary standard unit ဆိုတဲ့ဒီအစိုးရတိုင်းကရိယာကိုလှုပ်ဖို့ဆိုတာကခုနပြောတဲ့ဒီသိပ္ပံသုတေသနနဲ့ဒီထွင်စမ်းသပ်မှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီ တပြည်လုံးမှာပြန့်နှံ့နေတဲ့ဒီလိုကရိယာတွေကိုမှန်မှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေကန်ထုတ်ပြီးမဲ့အပိုင်းကြတော့ဒီသူတည်ထနာဌာနအနေနဲ့လုံခြုံမှုအခန့်တတိဖြစ်တယ်အကြောင်းမလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝင်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရာဦးစီးဌာနဆိုတာရှိပါတယ်။အဲအောက်မှာမှတကယ်ကူမှရှိတဲ့ဒီသိန်းကျင်လုံးနဲ့ပတ်သက်တဲ့တခွဲခန်းနဲ့ဌာနတကူကအခုခါမှာတော့သူတို့က Commodity Testing and Quality Management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ်အဲ့အပွဲစည်းနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့ရဲ့စက်ပိုင်းတွေ၊ကုန်တယ်တွေဒီမှာလေသမားတွေဒီမှာတုံးဆွဲနေတဲ့အစိုးရတိုင်းကိရိယာတွေကိုမှန်မှန်စစ်ဆေးပြီးတော့မှကျွန်တော်တက်တည်ကံထုတ်ပြီးတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာခေါ်လဲဆိုတော့ feasibility system of green moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုံနိုင်နေပါလေအခုဆိုရင်ဒါတက်ခွဲခန်းအစီအစဉ်နဲ့ကျွန်တော်တို့ရဲ့တက်ခွဲခန်းဒီမှာစမ်းသပ်ဖို့ပညာရှင်ပိုင်းနေပေါ့နော် human resource development အပိုင်းနေကိုအခုဆိုရင်သင်တန်းနေပြနေတာပေါ့နော်ဒီဂျပန်ကုမ္ပဏီရဲ့ပညာရှင်တွေလာပြီးတော့ဒီသုတေသနဌာနကပညာရှင်တွေရောစားသုံးသူရေအဦးစီးဌာနကပညာရှင်တွေရောဒါပထမအဆင့်သင်တန်းနေပြတယ်ပြပြီးလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်အထူးနဲ့တကူရင်း master calibration gap ကြီးကိုကျွန်တော်တို့ကဒီမှာရင်ကိုယ်နိုင်ငံနဲ့ guide လျော်ညီလို့ကျွန်တော်တို့လုပ်မယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအဆင့်မီကျွန်တော်တို့တိုင်းပြည်အတွက်ကူစားပြုတဲ့သက်တည်ခံနိုင်မဲ့ဖွဲ့စည်းတစ်ခုအနေနဲ့ကျွန်တော်ရည်ရည်ရင်းနဲ့ဒါမြန်မာနိုင်ငံတူးတက်လာမဲ့ဆန်စပါးတွေပေါ့နော်ဒီပတင်ပို့တဲ့ကိစ္စတွေမှာဒါဒီအဖွဲ့ကထိုင်ငံမှာမှာရှိတဲ့အတွက်ကြောင့်ရောင်းသူနဲ့ဝယ်ယူကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောကြရမလို့လောက်အောင်ကျွန်တော်တို့ပြည့်စုံသွားမယ်ဒီဟာကဘယ်လိုခေါ်မလဲဆိုတော့ကျန်ခဲ့တဲ့ခြေစုနဲ့နှစ်စုသုံးစုလောက်တည်းကဒါရီကအကုန်လုံးဖြစ်နေရမှာလေအခုကြမှာကျွန်တော်တို့လည်းအမိပြေးလိုက်ရတော့တာပေါ့နော်ခုပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါတယ်ခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နှီးပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါခင်ဗျာ
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကိုတော့ DVB ရုပ်သံလိုင်းမှာလည်းပြန်လည်ထုတ်လွှင့်ပေးနေတာမို့စောင့်မျှော်ရှုစားနိုင်ပါတယ်ခင်ဗျာဒီကနေ့ညနေ 6:00 ခွဲကနေ 9:00 ထုတ်လွှင့်မဲ့ VOA Radio အစီအစဉ်ကိုတော့လိုင်းဒိုမီတာ 19.25 တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြာနေသေးတဲ့အချိန်တော်တွင်သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ပြောပြမှာပါ။အ
မေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့နှစ်ဦးရဲ့ဒုတိယကြေမြောက်ထိပ်သီးဆွေးနွေးပွဲကိုလာမယ့်ဖေဖော်ဝါရီလကုန်ပိုင်းမှာပြုလုပ်မယ်လို့သမ္မတအင်ဂျီရောကတောက်ကြားနေမှာညညာချက်ထုတ်ပြန်လိုက်ပါတယ်။ထိပ်သီးဆွေးနွေးပွဲနေရာကိုတော့နောက်ပိုင်းမှာအတိအပြေပြောကြားသွားမယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်တဲ့ဆုံးသက်ရေးအတွက်ရည်ရွယ်ပြုလုပ်တဲ့ဆွေးနွေးပွဲလို့အမည်ပေးထားတဲ့ဒုတိယကြိမ်ဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာအထူးတန်တမာကင်မီယုံချိုးနဲ့သမ္မတထရမ့်တို့အင်ဂျီရောမှာတွေ့ဆုံပြီးမှညညာလိုက်တာပါ။သမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်တာဝါတည်ဆောက်မဲ့ကိစ္စအတွက်အောက်လွှတ်တော်ကိုလိန်လယ်ပြောဆိုဖို့သူ့ရဲ့ရှေ့နေကိုညွှန်ကြားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကပြောကြားလိုက်ပါတယ်။အခုထွက်လာတဲ့ဆွဆွဲပြောဆိုမှုဟာအပြင်းထန်ဆုံးဆွဆွဲမှုဖြစ်ကြောင်းအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌကပြောပါတယ်။ထွက်ပေါ်လာတဲ့သတင်းတွေမှန်မှန်ဆိုတာသိနိုင်ဖို့လိုအပ်တာတွေအားလုံးကိုလှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရာပြန်ရေးမြန်မာအစိုးရလှုပ်ဆောင်မှုတွေနှေးကွေးနေတဲ့အပေါ်တောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဝေဖန်လိုက်ပြီးအဲ့ဒီလိုဖြစ်နေတာဟာအမတန်စိတ်ပျက်စရာကောင်းကြောင်ပြောကြားလိုက်ပါတယ်။တစ်ဖက်နိုင်ငံကိုထပ်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လာရေးအတွက်မလှုပ်ဆောင်ခင်ပြည်ရင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေရဲ့ပြဿနာကိုအရင်ဖြေရှင်းပေးတာဟာပထမဦးစားပေးလှုပ်ဆောင်သင့်တဲ့အချက်ဖြစ်ကြောင်းလည်းအတွင်းရေးမှူးချုပ်ကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘော့ဂနာဟာအခုလနောက်ပိုင်းမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိပြီးဒုက္ခသည်တွေအရင်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေကိုလုံခြုံရေးကောင်စီမှတင်ပြဖို့ရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသနဲ့ကချင်ပြည်နယ်တို့မှာတချိန်တို့ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွက်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ကစိုးရိမ်နေပါတယ်။2018ခုနှစ်နိုဝင်ဘာလကစပြီးအေးရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးအရသားတွေတေဆုံးတန်ရရမှုတွေလည်းရှိခဲ့တာပါဒေသခံ9ယောက်ထက်မနည်းတေဆုံးပြီးအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်
ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရင်းမူကမတ်ဤတန့်စင်ဖြစ်ပါတယ်အတမ်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ32 40 48နဲ့လိုင်းလမ်းမီတာ190တို့အနေထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.